စီစဉ်ထားတဲ့အချိန်ထက်နောက်ကျပြီးကျင်းပခဲ့တဲ့နိုင်ငံ18နိုင်ငံပါအရှေ့အာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့ကိစ္စကိုအချိန်ကပ်ပြီးတော့ဖျက်လိုက်ပါတယ်။ထိပ်သီးညီလာခံကိုမတက်တော့ဘဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်ခွာခဲ့တာပါ။သမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံနိုင်ငံတကာလေဆိပ်ကနေထွက်ခွာခဲ့ပါတယ်။ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစားနိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ပါတယ်။ညီလာခံမှာပြောမယ်မိန့်ခွန်းကိုလည်းအစောပိုင်းမှာအရှိတောင်အရှနိုင်ငံများအတင်အာဆီယံခေါင်းဆောင်တွေနဲ့နီးလည်စာစားပွဲအတွင်ပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကရှင်းလင်းပါတယ်။ဖိလစ်ပိုင်မှာမူလအစီအစဉ်ထက်တရက်ပိုပြီးနေဖို့ရက်တိုးလိုက်ရတဲ့အကြောင်းရင်းကအရေးပါတဲ့ဒေတာရင်းမဟာဗျူဟာဆိုင်ရာဆွေးနွေးပွဲတစ်ခုဖြစ်တဲ့အရှိအာရှညီလာခံကိုသမ္မတထရန့်တက်ရောက်နိုင်ဖို့ဖြစ်ပါတယ်။၁၂ရက်ကြာအာရှ၅နိုင်ငံခီးစဉ်ပြီးအမေရိကန်သမ္မတကမူဝါဒရေးရာအရေးပါတဲ့ကြေညာချက်တွေထုတ်ခဲ့တာမရှိပေမဲ့လို့နိုင်ငံအကြီးအကဲတွေနဲ့မိတ်ဆွေဖွဲ့နိုင်ခဲ့တယ်လို့သမ္မတကပြောဆိုပြီးတိတ်ကိုအောင်မြင်တဲ့ခီးစဉ်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။အနည်းဆုံးဒေါ်လာ300ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းသမ္မတထရန့်ကပြောဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။နိုင်ငံစုံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရဲဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP လိုမျိုးကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်အစိုးရဘက်ကလက်မခံပဲနှစ်နိုင်ငံချင်းစီးပွားရေးသဘောတူညီချက်တွေကိုသာလိုလားတယ်ဆိုတာကိုလည်းအခုခီးစဉ်အတွင်းသမ္မတထရန့်ကထပ်လောင်းဖော်ပြခဲ့တာပါ။အာရှခီးစဉ်နဲ့ပတ်သက်ပြီးကျယ်ပြန့်တဲ့ကြေညာချက်ကိုတော့လက်မဲ့ဗုဒ္ဓဦးနေ့ဓမ္မမဟုတ်လေကြားသာပြီးနေ့လောက်မှာထုတ်ပြန်မယ်လို့ပြောဆိုထားပါတယ်ရှင်။